ယူကရိန်းရှေ့တောင်ပိုင်းကမာရီယူပေါမြို့ကိုရုရှားကဝိုင်းတိုက်ခိုက်နေချိန်မှာကျန်နေသေးတဲ့မြို့သူမြို့သားတွေဟာထွက်လန်းကိုစောင့်နေကြရပါတယ်။ဒီချိန်မှာပဲယူကရိန်းနဲ့ရုရှားတပ်ဖွဲ့နှစ်ဦးတွေ့ဆုံဆွေးနွေးနိုင်လောက်အောင်လုံလောက်တဲ့သဘောတူညီချက်မူကြမ်းကိုတင်ပြထားပြီးကြပါပြီလို့ယူကရိန်းရဲ့ဆွေးနွေးညီနိုင်ရေးအဖွဲ့ခေါင်းဆောင်ဒေးဗစ်အရာခါမီယာကယူကရိန်းရုပ်မြင်သံကြားကိုပြောလိုက်ပါတယ်။စစ်မြင့်ဖြစ်ခင်ကလူဦးရေ4,300ကျော်ရှိတဲ့မြို့မှာမြို့ကထပ်မတော်ကြားသေးတဲ့လူ3,000ကျော်ရှိမယ်လို့ခန့်မှန်းထားပါတယ်။ရေအစားတောက်လောင်စာဆီနဲ့ဆေးဝါးတွေပြတ်တောက်နေပြီးထွက်လန်းကလည်းမရေမရာဖြစ်နေပါတယ်။မြို့သူမြို့သားတွေထွက်ခွာနိုင်အောင်စီစဉ်ဖို့အတွက်နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကစေလွှတ်ထားတဲ့အဖွဲ့တစ်ဖွဲ့ဟာတင်းငွေတွေနဲ့မှမာရီယူပေါမြို့ကိုရောက်ရှိသွားလိမ့်မယ်လို့ခန့်မှန်းထားပါတယ်။လွန်ခဲ့တဲ့ရက်အတော်ကြာကတော့ရုရှားကအဲ့ဒီလိုထွက်လန်းပေးဖို့သဘောတူထားခဲ့ပါတယ်။ဒါပေမဲ့အရင်သဘောတူညီချက်တွေကလည်းပြတ်သွားခဲ့ဘူးတော့မို့ထွက်လန်းကမရေမရာရှိနေသေးပါ။မာရီပေါမြို့ကိုရုရှားကတိမ့်ပိုက်တိုင်းခဲ့ရင်2014ခုနှစ်ကတိမ့်ပိုက်ခဲ့တဲ့ခရိုင်းမီးယားကျွန်းကနေရုရှားတို့ဟာလမ်းကြောင်းတစ်ဆက်တည်းဖြစ်သွားမှာပါ။အခုတော့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကိုအာရုံစိုက်နေတဲ့အတွက်ယူကရိန်းစစ်တပ်ဖို့တခြားနေရာတွေမှာတိုက်ခိုက်ဖို့လမ်းပွင့်သွားတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောပါတယ်။တိုက်ပွဲနဲ့ပဲငြင်းငြင်းရရှိနိုင်တယ်လို့စနေနေ့ညကသမ္မတကပြောလိုက်ပါတယ်။